SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှင်ညာရှင်ဒီကနေ့မှာတော့လုပ်ငန်းခွင်နဲ့တင်ရဝူစားဆင်ရင်မှုအခွင့်အရေးများအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။တင်ရအလုပ်ရှင်ကတင်ကိုအတင်းအဓမ္မမိတ်ကလိမ့်ဖို့ပြောဆိုခွင့်ရှိတယ်လို့ထင်ပါသလား။အော်စတြေးလျနိုင်ငံမှာပြည်တော်စုလွှတ်တော်ကနေအလုသမားရဲ့အခွင့်အရေးနဲ့ပတ်သက်ပြီးအချက်လက်တွေထပ်မံဖြစ်ဆွဲမှုတွေလုပ်ပြီးတဲ့နောက်ဒီနှစ်အတွင်းအလုသမားအခွင့်အရေးနဲ့ပတ်သက်ပြီးအများကြီးပြောဆိုဆွေးနွေးကြတာတွေရှိပါတယ်။အဲဒီတော့မိမိအနေနဲ့အလုသွားတဲ့အခါဘယ်လိုရုပ်သွင်းပြင်အနေထားရှိရမလဲဆိုတာကိုအလုရှင်ကပြောဆိုခွင့်ရှိမရှိကိုသိအနေနဲ့သိထားပါသလား။အလုလုပ်တဲ့အခါမှာဘယ်အလုမဆိုအနေနဲ့အများ dress code ဟုတ်စားစီရင်တဲ့နဲ့သတ်မှတ်ချက်တွေရှိတတ်ကြပြီးတချို့ကယူနီဖောင်းဝတ်ရတာတွေတချို့ကတော့အနည်းဆုံးဘလိုနေထားမျိုးဝတ်တဲ့နဲ့ဆိုပြီးအလုပ်ရှင်ဘက်ကမျောလင့်ထားတာမျိုးရှိပါတယ်တချို့နေရာကတော့ပုံမတင်းကျပ်တက်ပြီးမိကမဖြစ်မနေလင်းရမယ်ဒါမှမဟုတ်တက်တူးမထိုးရဘူးအမျိုးသမီးမဟုတ်တဲ့လူတွေနှက်ကမဖောက်ရဘူးနှက်ကကလွှဲရင်တခြားနေရာမှာဖြစ်စင်ဟိုးဖောက်ဒီဆွဲမလုပ်ရဘူးဆိုပြီးသတ်မှတ်ထားတာမျိုးရှိနိုင်ပါတယ်ဆစ်ဒနီနီးပညာသက်ကလူကစီးပွားရေးနဲ့အလုပ်သမားဥပဒေရေးရာတွဲဘက်ပေါမောက်ခဒေါက်တာကူစပယ်ကာရာဘရာတာရဲ့အဆိုအရအလုပ်ရှင်ဘက်ကနေသူတို့မျှော်လင့်ထားတဲ့ dress code ဝတ်သင်ဝတ်ထိုက်တဲ့အဝတ်အစားအပြင်စီမျိုးကိုသတ်မှတ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ
် Employers have a right to issue lawful and reasonable orders that comes from England and comes from the common lawAnd it's still there, and that is basically the source of these policies. Basically, the courts and the tribunals in Australia, in the UK, and even in other
places. Hello, Shemayani. Tin tin ne nyong cha che. Upde bang win ne nyong cha che myo cha ma khwin shi ba re. Ari lo lou saung che twi ga England ga ni yauk la da phit thulo. She thong dan upde ga ni sin pet la da ba. Aku a chain thi shi ni dong ma be. Era ga policy ye a yin myet phit ba re.အခြေခံအဖြစ်တော့ Australia နဲ့ UK နိုင်ငံတမကတခြားနိုင်ငံကတရားရုံးနဲ့ခုံရုံးတွေမှာလည်းအဲ့လို dress code policy တွေရှိကြပါတယ်။အဲ့ဒီ policy တွေထဲမှာအလုပ်သမားတွေရဲ့ဝတ်စားစီရင်မှုနဲ့ပြင်ဆင်မှုအနေအထားဘယ်လိုရှိသင့်လဲဆိုတာကိုသတ်မှတ်နိုင်ပြီးဥပမာ necktie ဝတ်ရမယ် uniform ဝတ်ရမယ်ဒါမှမဟုတ် professional ကြတယ်ဆိုတဲ့အမြင်ရဖို့ဘယ်လိုဝတ်စားစီရင်သင့်လဲဆိုပြီးသတ်မှတ်နိုင်ပါတယ်။ကြအပြင်အလုပ်ရှင်ဘက်ကနေအလုပ်သမားတွေကိုအကာအကွယ်ပေးနိုင်တဲ့အရာတွေကိုဝတ်ဆင်စေတာမျိုးလုပ်နိုင်ပါတယ်။ဥပမာညဖနက်စည်းခွင့်မရှိဘဲဘောဖနက်တွေဝတ်ခိုင်းတာမျိုးအုတ်ထုတ်အမာကိုဆောင်းခိုင်းတာမျိုးလက်အိတ်ဆူရမယ်လို့သတ်မှတ်တာမျိုးလုပ်ပိုင်ခွင့်ရှိပါတယ်။ဒေါက်တာကာရာဘက်တာရဲ့အဆိုအရခွဲခြားမှုဆိုင်ရာဥပဒေကိုမထိခိုက်သေး၍အလုပ်ရှင်ဘက်ကသတ်မှတ်ခွင့်ရှိတယ်လို့ပြောပါတ
ယ်။ Anything that doesn't trigger anti-discrimination laws, you've really got to be careful not to be gender specific. You've probably seen the UK case where I think it was a receptionist and she was told to go home for not wearing heels, which is absolutely, you know, just crazy. And any reasonable informed individual would think that's nuts.
ခွဲခြားမှုကိုစတင်တဲ့ဥပဒေကိုသွားမစွာပြီးကိစ္စမရှိပါဘူးပြီးတော့အလုပ်ရှင်ဘက်ကနေကြားမှဝတ်စားစီရင်မှုနဲ့ပတ်သက်ပြီးသတ်မှတ်မှုလုပ်ချင်ရင်တော့တေချာဂိယူဆိုင်ပြီးမှသတ်မှတ်ချက်တွေချမှတ်တင်ပါတယ် UK နိုင်ငံမှာဖြစ်သွားတာကိုသတိထားမိကြမယ်ထင်ပါတယ်အဲဂျိုကောင်တာမှာအလုပ်လုပ်တဲ့အမျိုးသမီးဟာဒေါက်ဖနာအမစီလို့အိမ်ပြန်လိုက်ရတယ်ဆိုတာမျိုးကြတော့အတိတ်ပဲမရှိပါဘူးအနေငယ်လေးလာမှုလုပ်တဲ့လူတိုင်းကအဲ့ဒီလိုသတ်မှတ်ချက်ကယူသွတ်တဲ့လို့ရလို့ပြောဆိုကြမှာပါအ အကြောင်းရင်းကတော့အဲ့ဒီလိုလှုပ်ဆောင်ချက်ဟာကြားမှခွဲခြားရရောက်တဲ့အတွက်အလို့ရှင်အတွက်ပြဿနာဖြစ်လာနိုင်တဲ့သတ်မှတ်ချက်မျိုးဖြစ်တယ်လို့ပြောပါရယ်အဲ့ဒီတော့အလို့ရှင်ဘက်ကနေမိတ်ကပ်တွေလိမ့်ဖို့ပြောဆိုပိုင်ခွင့်ရှိပါသလားအဲ့ဒီမေးခွန်းကိုဖြေဆိုရမယ်ဆိုရင်ဥပဒေရေးရာမေးခွန်းအများအပြားလို့ပဲသူကလည်းရှုပ်ထွေးပြီးတော့အဖြူအမဲတက်တက်ကွက်ကွက်အဖြေပေးလို့မရတဲ့မေးခွန်းမျိုးဖြစ်ပါတယ်ဒေါက်တာကာရာဘစ်တာကတော့အဲ့ဒီအချက်ကိုသတ်မှတ်ခြင်းနဲ့အလို့ရှင်တွေအနေနဲ့ဂရုတစိုက်လုံးမရမယ်လို့ပြောပါရယ်အလို့ရှင်တွေကတေးချဂရုတစိုက်လုံးဆောင်ရပါမယ်အကယ်၍အမျိုးသမီးအလို့သမားတွေကိုပဲမိတ်ကလိမ့်ရမယ်လို့သတ်မှတ်ရင်ပြဿနာရှိလာနိုင်တယ်ဒါပေမဲ့အလို့ခံရတဲ့အလို့အကန့်အနေအထားနဲ့လုပ်ငန်းပေါ်မူတည်ပြီးသတ်မှတ်နိုင်ပါတယ်ဥပမာမိတ်ကရောင်းတဲ့ဆိုင်မှာအလို့လုပ်ရင်တော့အဲ့ဒီသတ်မှတ်ချက်မျိုးကိုသတ်မှတ်နိုင်တယ်လို့ပြောသွားခဲ့ပါရယ်တချို့လုပ်ငန်းတွေမှာတော့အမျိုးသမီးနဲ့အမျိုးသားတွေအတွက်သတ်မှတ်ထားတာမျိုးရှိပါတယ်။ဥပမာအမျိုးသမီးတွေမိတ်ကလိမ့်ရပြီးအမျိုးသားတွေကလက်စည်း neck tie ဝေးရမယ်ဆိုတာမျိုးဖြစ်ပါတယ်။အမျိုးသမီးသူမဟုတ်အမျိုးသားကိုပဲတီးတန့်အပူလှုပ်ခိုင်းတာမျိုးမရှိသမျှကာလပတ်လုံးအဲ့ဒီလိုမျိုးသတ်မှတ်ချက်ကတရားဝင်တယ်လို့ဒေါက်တာကာရာဘီတာကပြောပါတယ်။
They have to be very careful there. So if they're directing that at females only, that could be problematic. There might be certain roles in a service type industry where maybe you're selling makeup
တရားရုံးနဲ့ခုံရုံးလို့ပြောလို့ရှိတာကတော့အတိုင်းအတာတစ်ခုအထိသတ်မှတ်ညွန်ကြားချက်တွေထားရှိနိုင်ပါတယ်ဒါပေမဲ့အဲ့ဒီလိုသတ်မှတ်ချက်တွေကပြဿနာအကြီးကြီးဖြစ်လာနိုင်ပါတယ်ထပ်လောင်းပြောရမယ်ဆိုရင်ကြားမတူဦးကိုသာတီးတန့်လှုပ်ဆောင်စေတာမျိုးဖြစ်ပြီးကြားမတန်းတူစွာမလှုပ်ထိုင်ရင်တော့ပြဿနာဖြစ်လာနိုင်တယ်လို့ပြောပါတယ်ဒေါက်တာကာရာဘီတာကအလို့ရှင်ရဲ့ policy မှာရေးထားတဲ့အတိုင်းမလုပ်လို့အလုပ်ထုတ်လို့မရပဲညတ်တာမှုရှိမရှိဆိုတာမျိုးကိုတိုင်တန်းနေတဲ့နေရာရှိတယ်လို့လည်းပြောပါတယ
် So the courts and the tribunals tend to say by definition you are allowed to do that to a point okay but where they can get into serious trouble is again if they're imposing a gender specific requirement and then they're not treating the other
ကိုမအကြောင်းပြချက်ရှိတာနဲ့လူတယောက်ကိုအလုပ်ကနေထုတ်ပြလို့ရတာမျိုးမဟုတ်ပါဘူးအလုပ်ရှင်အလုပ်သမားအခွင့်အရေးတွေကိုစောင့်ကြည့်ပြီးဆုံးဖြတ်ပေးတဲ့ Fair Work Commission ဆိုတာရှိပါတယ်သူတို့ကမတရားသဖြင့်အလုပ်ထုတ်ခံရမှုတွေကိုကင်တွယ်တာဖြစ်ပြီးအလုပ်သမားတွေဘက်ကနေမတရားတဲ့နှီးနဲ့ယုတ်တိမရှိတဲ့နှီးနဲ့အလုပ်ထုတ်ခံရတာမျိုးမဖြစ်ရအောင်ဥပဒေအတိုင်းဆောင်ရွက်ပေးတဲ့အဖွဲ့ဖြစ်ပါတယ်အလုပ်ရှင်ဘက်ကတင့်တော်တဲ့ policy ရှိရလားတင့်ကိုမတရားသဖြင့်အလုပ်ထုတ်တာမျိုးလားဆိုတာကိုဆုံးဖြတ်ပေးတာဖြစ်တယ်လို့ပြောပါရယ
် If the policy hasn't been communicated to all the employees that's one thing that could get them in trouble if it's not applied consistently that's another thing if it's introduced retrospectively also the policy needs to be proportionate to the actual behavior if the policy is not actually relevant to the job is another factor so okay you're saying that I need to cover my
tattoos အလုပ်ရှင်ကသူရဲ့ policy ကိုလုပ်သမားတွေအားလုံးသိနာလဲအောင်လှုပ်ဆောင်ထားခြင်းမရှိရင်အလုပ်ရှင်တွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်ဒါမှမဟုတ်အဲ့ဒီ policy ကိုလိုသလိုသာထုတ်သုံးတာမျိုးလုပ်ရင်ဒါမှမဟုတ်နောက်ကြမှာ policy ကိုချမှတ်တာမျိုးဖြစ်ရင်လည်းအလုပ်ရှင်အတွက်ပြဿနာဖြစ်ပါတယ်ဒါအပြင်သူတို့ချမှတ်တဲ့ policy ဟာလည်းတကယ်လည်းတွေးကြတာမျိုးဖြစ်တင်ပါတယ်ဥပမာသင်ရဲ့ tattoo ကိုဖုံးအုပ်ထားရမယ်လို့သတ်မှတ်လိုက်ပေမယ်အကယ်၍ကိုကလူတွေနဲ့ထိတွေ့ဆက်ဆံရတဲ့နေရာမှာအလုံးလုံးစရာမလိုတဲ့လူဆိုရင်တော့အဲ့ဒီလိုသတ်မှတ်ချက်တွေကလက်တွေ့မကြတာမျိုးဖြစ်ပါတယ်အလုပ်သမားအများစုအတွေ့တော့အလုပ်ရှင်ကသတ်မှတ်တဲ့ policy ကိုစိန်ခေါ်မှုလုပ်ဖို့ခက်ခဲလေးရှိပြီးလက်တွေ့မကြတာတွေကိုစိန်ခေါ်ဖို့တောင်ခက်ခဲတတ်တယ်လို့ပြောပါတယ်
Not all employees, but most employees, by definition, are really kind of powerless. Let's say if you're a casual, for example, and you don't have representation through, you know, these days a union, you're concerned that if you do push back, that you might lose, you know, you might win the battle, but you'll lose the war. You might lose your next shift, that kind of thing. But more formally, if they actually terminate you, then there's good news for employees, and it becomes a lot harder for
the employer. If you're a casual, a lot harder for the employer.သူတို့ကိုကူစားပြုပေးမဲ့လူအလုပ်သမားတမက်ကတွေမရှိပါဘူးတမက်ကကကူညီလို့ဒီကိစ္စမှာမိမိအနေနဲ့အမှုနိုင်ပေးမဲ့တစ်ဖက်မှာလည်းအလုပ်ချိန်လျှော့ပြီးပေးလိုက်တာမျိုးတွေဖြစ်နိုင်ပါတယ်ဒါပေမဲ့အလုပ်ထုတ်ခံရတယ်ဆိုရင်တော့အလုပ်သမားတွေအတွက်တည်ငြိမ်ကောင်းပါပဲအကြောင်းရင်းကတော့အဲ့ဒီလိုလှုပ်ဆောင်ချက်ကအလုပ်ရှင်အတွက်အခက်အခဲတွေဖြစ်လာစေနိုင်တဲ့အတွက်ဖြစ်တယ်လို့ပြောပါတယ် ဒေါက်တာခါရာဘီတာရဲ့အဆိုအရအလုတ်ထောက်ခံရပြီးအချိန်မီအတွင်းတိုင်တန်းမှုလုပ်ရင်တော့ဖြေရှင်းရတာပိုလွယ်ကူတတ်တယ်လို့ပြောပါရယ်
If you're willing to go down that track and you do it in time, so there's a time limit, I think it's 21 days at the moment, the unfair dismissal route is fairly accessible, certainly more accessible than say,you know, going to a normal court. So it's a tribunal. But then you've got, again, the political side to it.
A lot to come here on a bit of the time to move on a little song to be a chain me a dream low in Lolo ze na set a yet dream the matare a dying low in all matia the pit a lot to come here so that case I go patient pull and jonga pull where could be တရားရုံးသွားတာတွေခုံရုံးသွားတာတွေထဲပိုလွယ်ကူနိုင်တာဖြစ်ပါတယ်။ဒါပေမဲ့အဲ့လိုလှုပ်ဆောင်ရမှာလဲနိုင်ငံရေးကစားတာမျိုးတွေကြုံရနိုင်ပါတယ်။အဲ့ဒီတော့ဒီလိုအဖြစ်ခံနိုင်မလား။မှတ်တမ်းတင်ခံရချင်းလားဒါမှမဟုတ်ဒီကဏ္ဍမှာတင်ကဘယ်လိုလူမျိုးဆိုတာကိုအသိခံရချင်းလားဆိုတာမျိုးကိုထည့်သွင်းစဉ်းစားဖို့လဲပြောသွားခဲ့ပါတယ်
။ One thing that will work in employers' favor.is where they can point to a health and safety obligation on their part to justify a policy. So we had a butcher who wanted to wear a nose ring and the employer argued that no, for health and safety reasons, you cannot do that.
So it's almost like a workplace health and safety, you can't help us. Every policy ko chama ya ra ba so pi lo chang pya nai ma de. အဲ့ဒီတော့တတ်တတ်ယုံကအလုတ်သမားတူကနှာခေါင်းမှာကွင်းထိုးတက်ချင်ရင်အလုတ်ရှင်ဘက်ကနေလုပ်ငန်းခွင်ဘေးကင်းလုံခြုံရေးအတွက်မလုပ်ရဘူးဆိုပြီးတားမြစ်နိုင်ပါတယ်။အဲ့ဒီတော့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးကတခြားအရေးတဲ့အသာရသွားတာမျိုးဖြစ်စေနိုင်တယ်လို့ဒေါက်တာခါရာဘက်တာကပြောသွားတဲ့အကြောင်းရေးထားတယ်။ရာနီယာယာလုပ်ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ